ဒေသတွင်းနိုင်ငံနေဒီအခွန်လို့ဟိုကုံသွယ်ကြဖို့ဆိုပြီးသဘောတူညီချက်တွေလုပ်နေတာကြားရပါတယ်။နောက်ပြီး2015ခုနှစ်မှာလည်းအာဆီယံမိသားစုအတိုင်းဝိုင်းအသွင်နဲ့ပေါ့နော်အားလုံး integration လုပ်ဖို့အစီအစဉ်တွေရှိတယ်လို့သိရပါတယ်။အဲ့တော့ဒီအခွန်လို့ကုံသွယ်ရေးနဲ့ပတ်သက်ပြီးတော့ဘယ်အတိုင်းအတာအထင်များညှိနှိုင်းပြီးပါပြီလဲရှင်
။ဒေသတွင်းအဖွဲ့ဝင်နိုင်ငံအချင်းချင်းကုံသွယ်တဲ့အခါမှာဒီအကောက်ခွန်တွေအတားအဆီးတစ်ခုဖြစ်တဲ့အတွက်ရှော့ချဖို့ဖြစ်ပါတယ်။အဲ့လိုရှော့ချတဲ့အခါမှာလည်းအဖွဲ့ဝင်နိုင်ငံတွေကတစ်ခုနဲ့တစ်ခုကျွန်တော်တို့status မတူဘူးသူကလှုပ်ဆောင်နိုင်တဲ့စွမ်းရည်လည်းမတူကြတဲ့အတွက်ကြောင့်လို့ဒီအပေါ်မှာကျွန်တော်တို့ time frame လေးတွေကခွဲပြားပါတယ်အဲ့ဒီအတွက်ကြောင့်မလို့တချို့သောနိုင်ငံတွေက2009ခုနှစ်မှာပြီးရမယ်တချို့က10ခုနှစ်မှာပြီးရမယ်တချို့က15ခုနှစ်မှာပြီးရမယ်အစရှိသဖြင့်ဒီလိုကျွန်တော်တို့ရဲ့အခွန်ရှော့ချရမယ် time frame ကိုသတ်မှတ်ပြီးတော့မှပူပေါင်းပါဝင်ဆောင်ရွက်တာဖြစ်တဲ့အတွက်မြန်မာနိုင်ငံအနေနဲ့လည်းကျွန်တော်တို့အခုအချိန်ကလေးကအခွန်တုံ့ညဖြစ်နေတဲ့အမေတွေလည်းရှိပါတယ်အလားတူပဲကျွန်တော်တို့2015ပြီးသွားရင်လည်းကျွန်တော်တို့2018အထိမြန်မာနိုင်ငံနောက်မှဝင်ရောက်တဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်လို့အချို့သောကုန်စည်တွေမှာကျွန်တော်တို့အခွန်တုံ့ညမထားရမဲ့ကုန်စည်တွေလည်းရှိပါသေးတယ်ဒါကြောင့်မလို့ဒါတွေအားလုံးကတော့ကျွန်တော်တို့အဖွဲ့ဝင်နိုင်ငံများအကြားမှာကိုယ်နိုင်ငံရဲ့လိုက်ပါဆောင်ရွက်နိုင်စွမ်းပုံမူတည်ပြီးတော့ time frame schedule ပေါ်မှာကျွန်တော်တို့အခွန်ရှော့ပေါ်မဲ့အစီအစဉ်တွေကိုချမှတ်တာဖြစ်ပါလေ
။ဟုတ်ကဲ့ပါ။ဒီနေဆက်ကုံသွေးရေးနဲ့ပတ်သက်လို့ပေါ့နော်။ဟောအိန္ဒိယနဲ့ရှိမယ်၊တရုတ်နဲ့ရှိမယ်၊နောက်ပြီးတော့ထိုင်းနဲ့ရှိမယ်ပေါ့။အဲ့တော့အဲ့ဒီအများဆုံးဆက်ဆက်နေတဲ့သုံးနိုင်ငံမှာပေါ့လေ။တရုတ်နိုင်ငံနဲ့ကုံသွေးမှုကအများဆုံးဖြစ်နေတာတွေ့ရပါလေ။
ဟုတ်ပါတယ်ခင်ဗျာ
။အဲ့တော့ဟိုထိုင်းနဲ့အိန္ဒိယနိုင်ငံရဲ့ကုံသွေးရေးအခြေအနေပေါ့နော်။အဲ့ဒါဘယ်လိုများသုံးသပ်လို့ရပါလဲရှင်
။အိန္ဒိယနိုင်ငံနဲ့စပြီးပြောရမယ်ဆိုရင်တော့အိန္ဒိယနဲ့ကျွန်တော်တို့ရဲ့နယ်နိမိတ်ထိစပ်တာကကျွန်တော်ရှိခဲ့ပေမဲ့လည်းနေဆက်ကုံသွယ်မှုတွေတကားဖွင့်လှစ်ပေးနိုင်တဲ့နေရာကနေပါပါတယ်။အဲဒီအပြင်ကျွန်တော်တို့ဘက်ကပို့ကုန်နေရတာအိန္ဒိယနိုင်ငံဘက်ကများများတင်ပို့တာရှိပြီးတော့အိန္ဒိယဘက်ကကုန်ပစ္စည်းကတော့ကျွန်တော်တို့မြန်မာနိုင်ငံဘက်ကိုတင်သွင်းတာနေပါပါတယ်။ဒီအတွက်ကြောင့်မလို့အိန္ဒိယမြန်မာနေဆက်ကုံသွယ်ရေးမှာတော့မြန်မာနိုင်ငံဘက်ကပဲအသာစီးရနေပါတယ်။အဲဒီဟာမှာပြန်ပြီးသုံးသပ်မယ်ဆိုရင်လည်းကျွန်တော်တို့ဝဲသူစိတ်ကြိုက်ပါပဲ။အိန္ဒိယဘက်ကတင်သွင်းတဲ့ပစ္စည်းတွေထဲမှာဒီလူလူတို့ရဲ့လူလာပြီးတော့ကြိုက်နှစ်သက်တဲ့ကုန်ပစ္စည်းအရေအတွက်ကနေပါတဲ့အတွက်ကြောင့်မလို့ဒါတမန်နေတဲ့အတွက်ကြောင့်မလို့ဒီဟာအဝင်နေတဲ့သဘောပါကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့ကတော့အိန္ဒိယနိုင်ငံကဒီကုန်ပစ္စည်းပဲသွင်းရမယ်ဆိုတဲ့ကန့်သတ်ချက်မျိုးကျွန်တော်တို့ကပြိပင်ထားတာမရှိပါဘူးဒါကြောင့်မလို့ကုန်သွယ်မှုကပုံမှန်တိုးတက်နေပေမဲ့လည်းတခြားတရုတ်နဲ့ထိုင်းလောက်မတိုးတက်တာတွေကိုအနာဂတ်မှာကုစားနိုင်ဖို့အတွက်ကလည်းကျွန်တော်တို့နေဆက်ကုန်သွယ်ရေးစခန်းတွေတိုးချဲ့ဖွင့်လှစ်ဖို့နောက်အိန္ဒိယနိုင်ငံဘက်ကမြန်မာတွေလူလာတဲ့ကုန်ပစ္စည်းတွေကိုပို့ပြီးတော့ market survey လာလုပ်ရင်းနဲ့ကျွန်တော်တို့ဘက်မှာသူတို့အတွက်ဈေးကွက်အခွင့်အလမ်းရနိုင်တဲ့ကုန်ပစ္စည်းတွေကိုတိုးချဲ့ထုတ်လို့တင်ပို့ဖို့ဆိုပြီးကျွန်တော်ညှိနှိုင်းဆွေးနွေးနေပါတယ်။ထိုင်းနိုင်ငံနဲ့ကတော့အနာဂတ်မှာလည်းထိုင်းနဲ့မြန်မာကြားမှာအသင့်တော်တဲ့နေရာတွေမှာကျွန်တော်တို့နေဆက်ကုန်သွယ်ရေးစခန်းတွေတိုးချဲ့ဖွင့်လှစ်ပြီးတော့ကုသရေးဝေတိုးမြင့်မှုအစီအစဉ်တွေလည်းရှိပါတယ်။နောက်ဒီအပြင်ကျွန်တော်တို့ကဒီမေကောင်မြေဝန်ဒေသပေါ့ GMS ရဲ့ member နိုင်ငံအဖွဲ့ဝင်နိုင်ငံလည်းဖြစ်နေတဲ့အတွက်ဒီနိုင်ငံကြီးရဲ့ကုသရေးဝယ်ရေးလုပ်ငန်းစဉ်မှာလည်းကျွန်တော်တို့ထိုင်းနဲ့မြန်မာရဲ့ဒီ economic corridor တွေကအကျုံးဝင်နေတာဖြစ်လို့ဒီအရပေါ်ပေါက်လာမဲ့လမ်းကြောင်းတွေကိုလည်းမူတည်ပြီးတော့မြန်မာနဲ့ထိုင်းရဲ့ကုန်သွယ်မှုကတိတက်ပူတိုးပွားလာပါမယ်။နောက်အိန္ဒိယနိုင်ငံရဲ့ look east policy ကြောင့်မလို့အနာဂတ်မှာသူကအိန္ဒိယနဲ့ပြီးတော့ထိုင်းအထိကုန်သွယ်မှုလမ်းကြောင်းဖွင့်လှစ်ဖို့တွေလည်းသူတို့ရည်ရွယ်ထားတဲ့ကားလမ်းကြောင်းယထာလမ်းကြောင်းတွေပါစီမံထားတဲ့သူရဲ့အနာဂတ်မဟာဗျူဟမှာပါနေတဲ့အတွက်ဒီလမ်းကြောင်းကြီးရှိလာခဲ့ရင်လည်းထိုင်းနိုင်ငံတစ်ဆင့်ကုန်ပစ္စည်းကူးတန်းရောင်းဝယ်မှုတွေကစတဲ့တကူတိုးလာပါမယ်အလားတူပဲကျွန်တော်တို့ရဲ့ဒီတင်းနှင်းသာရီတိုင်းဘက်မှာနောက်အနာဂတ်မှာဖွင့်လှစ်မဲ့ဒဝေရေနဲ့စိတ်ကန်းကလည်းဒီစိတ်ကန်းကြီးပြီးစီးလာပြီဆိုတဲ့အချိန်မှာဒီကျွန်တော်တို့ဒေသကြီးဖွံ့ဖြိုးမှုတစ်ခုလုံးအတွက်ပါအဓိကကြတဲ့ကျွန်တော်တို့စီမံကိန်းကြီးဖြစ်တဲ့အတွက်ဒီရေနဲ့စိတ်ကန်းကြီးပြီးလာတာနဲ့အမျှကျွန်တော်တို့ ਨੇ ထိုင်းနိုင်ငံရဲ့ကုသန်းရောင်းဝယ်မှုတွေကလည်းတိတိပူပြီးတော့မြန်မာတိုးတက်လာမယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ
်ဟုတ်ကဲ့ပါ EU ဥရောပသမဂ္ဂနိုင်ငံတွေကနေပြီးတော့ပေါ့နော်မြန်မာနိုင်ငံကိုဒီ GSP လို့ခေါ်တဲ့ဒီအထူးခံစား권ပေးတဲ့နိုင်ငံအဖြစ်ကနေပြီးတော့ကန့်သတ်ထားတာရှိပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်လို့ဘယ်လိုသုံးသပ်လို့ရပါလဲရှင
်ဒီ GSP ကတော့ဟိုတနည်းအားဖြင့်ကျွန်တော်တို့ယူရိုပကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ labor standard တွေကြောင့်နဲ့တခြားသော political reason ပေါ့လေဒါတွေကြောင့်မလို့သူဒီ GSP ကိုကျွန်တော်တို့ကိုရုပ်သိမ်းလိုက်ခဲ့ပါတယ်ဒါ97နဲ့ပေါ့ဒီလိုရုပ်သိမ်းပြီးခဲ့တဲ့အခါမှာအခုအခါမှာတော့မြန်မာနိုင်ငံနဲ့ ဒီဆက်ဆံရေးလည်းပုံမကောင်းမွန်လာတဲ့ပြင်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကိုလည်းတို့ကအခုချိန်မှာအသိမှတ်ပြုတဲ့အနေနဲ့ဒီ GSP အခွင့်အရေးကိုပြန်ပြီးအပ်ဖို့အတွက်ဒါကျွန်တော်တို့စီစဉ်နေပါပြီ။အဲ့အတွက်ဒီဥရောပဝန်ကြီးများကောင်ဆယ်ပေါ့ကွာ EC မှာတော့ဒါမြန်မာနိုင်ငံက GSP ကိုကျွန်တော်ပြန်ပြီးအပ်တင်တယ်ဆိုတော့ပြီးခဲ့တဲ့2012ဒါဂျူန်လောက်မှာတည်းကတို့ဆွေးနွေးကြည့်နိုင်ပြီးတော့ဆုံးဖြတ်ပြီးတဲ့နောက်တို့ Congress ကိုတင်ထားပါပြီ။အဲ့တော့ဒီနှစ်ထဲမှာပဲဆွေးနွေးညှိနှိုင်းနေရင်းနဲ့အခုပြီးခဲ့တဲ့ကျွန်တော်တို့သမရာကြီးရဲ့ခီးစဉ်မှာလည်းဒီအစီအစဉ်တွေကိုမြန်မာနိုင်ငံအပေါ်မှာဟိုပြန်လဲပြည့်အပ်ဖို့နောက်မြန်မာနိုင်ငံအပေါ်မှာကုန်သွယ်မှုဆိုင်ရာပိတ်ဆို့ထားတဲ့တချို့အချက်လက်တွေကိုကျွန်တော်တို့အကြမ်းမဲ့ရုပ်သိမ်းပြဖို့တွေပါတောင်းဆိုထားတာတွေရှိတဲ့အတွက်ဒီ Congress တွင်တွင်မှာဆွေးနွေးပြီးသွားလို့ရှိရင်အနည်းနဲ့အမြန်ဒါကျွန်တော်တို့ဒီခွင့်ရေးတွေပြန်ရလာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ
်ဟုတ်ကဲ့ပါ American ပြည်ထောင်စုနဲ့ကုန်သွယ်ရေးဆက်ဆံမှုအခြေအနေလေးရောဘယ်လိုသုံးသပ်လို့ရပါလဲရှင့်
American လည်းအလားတူပါပဲခင်ဗျာ American ကကျွန်တော်တို့ trade sanction လောက်ထားတဲ့အခါကျတော့အခုဒီရောက် lift ပြန်လုပ်ပေးဖို့အတွက်သူ့ရဲ့အဆင့်ဆင့်တော့ကျွန်တော်တို့ကုန်သွယ်မှုနဲ့ဆက်နွယ်နေတဲ့ဖြေလျှော့မှုတွေအများကြီးလုပ်ပေးပြီးပါပြီသူ့ရဲ့ Congress ကနေအတည်ပြုပြီးတော့ law ဖြစ်နေသမရလက်မှတ်ရေးထိုးပြီးထုတ်ပြန်ထားတာဖြစ်လို့ဒါတွေအားလုံးကိုအကြွမ်းမဲ့ကျွန်တော်တို့ကုန်သွယ်မှုဒီပိတ်ဆို့ထားတာတွေကိုဖြေလျှော့ပေးဖို့လုပ်ငန်းစဉ်ကတော့သူတို့လည်းဒါအဆင့်ဆင့်အချိန်ယူပြီးတော့ဆောင်ရွက်ရပါဦးမယ်ဒီကြားထဲမှာမှ American ကလည်း EU ကဲ့သို့ပဲကျွန်တော်ဒီ GSP ခွင့်ရေးမြန်မာနိုင်ငံကိုပြီးအပ်တာမှာကျွန်တော်ဆုံးရှုံးနေပါတယ်အဲ့တော့ဒီခွင့်ရေးကိုလည်းအခုကျွန်တော်တို့ပြန်ပြီးအပ်မယ်ဆိုတော့သတင်းကောင်းတွေကိုကျွန်တော်ရရှိထားပြီးပါပြီ American ပြည်တွင်း internal procedure တွေနဲ့အညီပေါ့ဒါတွေအားလုံးကိုပြန်လည်သုံးသပ်ပြီးတဲ့အခါမှာတော့ကျွန်တော်တို့မြန်မာနိုင်ငံကိုဒီ GSP ခွင့်ရေးပြန်လည်ပြီးအပ်နိုင်မယ်လို့ကျွန်တော်